မြန်မာစာနယ်ဇင်းကောင်စီယာယီကနေမြန်မာမီဒီယာသတင်းသမားတွေကိုလေ့ကျင့်တင်ကြားပေးဖို့မြန်မာ Journalism Institute တခုတည်ထောင်နိုင်ဖို့အတွက်အစီအစဉ်ဆောင်ရွက်နေပါတယ်။ဒါဟာရက်တူသင်တန်းမဟုတ်ပဲတစ်နှစ်တာကာလကြာမဲ့သင်တန်းဖြစ်သလိုပြည်တွင်းရောပြည်ပကပါလာရောက်ပြီးတော့သင်တန်းပို့ချပေးမဲ့သူတွေပါဝင်မှာဖြစ်တယ်လို့စီစဉ်သူတွေက VOA ကိုပြောပါတယ်။ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ဦးဆန်မိုးဝေကပြောပြပါမယ်
။ဟုတ်ကဲ့ပါ။မြန်မာသတင်းမီဒီယာသမားတွေကိုလက်ကျင့်တင်ကြားပေးမဲ့မြန်မာ Journalism Institute အသစ်တစ်ခုကိုတီထောင်ရေးအစည်းအဝေးတစ်ရက်ကိုအခုလာမဲ့တနင်္ဂနွေမှာကျင်းပဖို့စီစဉ်ထားတယ်လို့သိရပါဗျ။ပြည်ပအထောက်အကူပေးအဖွဲ့အစည်းတွေနဲ့တင်နန်းတက်မဲ့သူတွေရဲ့ဝင်ကြီးထက်ဝင်ပြီးတော့ပူချပေးဖို့ရည်ရွယ်ထားတဲ့အဲ့ဒီတင်နန်းဟာတစ်နှစ်ကာလအချိန်ယူတင်ကြားပေးဖို့စီစဉ်ထားပြီးတော့အခုလက်တော်ပြည်တွင်းမှာလိုက်လံပြီးတော့တင်ကြားပေးနေတဲ့သတင်းတောက်တင်နန်းတွေနဲ့ကြွားချမှုရှိတဲ့အကြောင်းတင်နန်းဖြစ်မြောက်ရေးတာဝန်ရှိသူတို့ဖြစ်တဲ့မြန်မာစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးဦးကျော်မင်းစွေကအခုလိုပြောပါတယ်
။ short term ဆိုတာဟိုဥပမာဖြင့်ဟိုခါးလျော်စွာ report election ကာလဆို election reporting လုပ်တာတို့ disaster reporting လို့ဟာလာအဆရှိသဖြင့်ပေါ့နော်။ peace journalism လို့အဆရှိသဖြင့်တို့ကဒီချိန်နေချိန်ကာပေါ်မူတည်ပြီးတော့ short term ပေးတဲ့ training တွေပေါ့နော်။ long term မဟုတ်ဘူး။ဒီမှာပေးတဲ့သင်တန်းတွေအများစုကတော့ဟိုက specialized training တွေပဲများတယ်။တို့ကတခြားဟာတွေပါလို့ပြောသူတို့ knowledge ပါရအောင် general knowledge ကိုလည်းဥဒါပေးတဲ့ဟာလည်းဖြစ်အောင်စဉ်းစားထားတော့
အခုလိုကာလရှည်တင်နန်းပို့ချပေးဖို့အတွက်မြန်မာနိုင်ငံအတွင်းကလူငယ်သတင်းသမားအများစုမှာလူအပ်ချက်တွေဘာတွေများရှိနေသလဲလို့မေးကြည့်တဲ့အခါမှာတော့ဦးကျော်မင်းဆွေကအခုလိုရှင်းပြပါတယ
်ဒီကကတော့ဗျာဟို journalism မှာတောင်မှတကယ်ဟို basic ဆိုတကယ်ထဲထဲဝင်ဝင် feature ဖိုင်ဖိုင်နိုင်နိုင် basic သင်ပေးနိုင်တဲ့တကယ်သင်ပေးနိုင်တဲ့ဟာရှိလားမရှိလားဆိုတော့ကျွန်တော်ပအဝန်းညမှာတွေ့ရတဲ့ဟာကျွန်တော်ကြည့်လေးလာတဲ့သတင်းတော့ဒီများစုကရှေ့ကန်ကိုဖိုင်နိုင်သေးတာတွေ့ရတယ်အဲ့တော့နောက်တစ်ခုကကျင့်ဝတ်ပေါ့နော်ကျင့်ဝတ်အဆိုင်ရာမှာလိုအပ်ချက်လေးရှိနောက်တစ်ခုက general knowledge general knowledge ကတော့အားလုံးပြည့်တယ်ဆိုတော့ generalist ဖြစ်သွားရင် generalism တစ်ခုလေးရှာမှာမဟုတ်ဘဲနဲ့ဒါနဲ့အခွေတွေဘူးတူတာပေါ့နော်အဲ့ဒါလည်းရှိဖို့လိုတာပေါ့
အခုစီစဉ်ထားတဲ့သတင်းစာနယ်ဇင်းတင်နန်းဟာအစိုးရရဲ့သတင်းမီဒီယာလောကသားတွေကိုပြင်ပပုဂ္ဂလိကသတင်းမီဒီယာလောကကသတင်းသမားတွေအားလုံးတက်ရောက်နိုင်မှုရည်ရွယ်ထားတဲ့အကြောင်းနဲ့အခုလိုတင်နန်းပေးဖို့အစိုးရထံကနေခွင့်ပြုချက်တောင်းခံတာမျိုးမဟုတ်ပေမဲ့ပူးပေါင်းဆောင်ရွက်ဖို့နားလည်မှုရှိဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဦးကျော်မင်းစွေကအခုလိုရှင်းပြပါတယ်
။အစိုးရရဲ့ခွင့်ပြုချက်ဆိုတာတဲ့စာလို့ရှိရှင်ကျွန်တော်တို့ကဟိုပေါ့ဒီတင်နန်းရောအတွက်ကဆိုတော့အစိုးရမီဒီယာပေါ့နော်အစိုးရဝါဒဖြန့်မီဒီယာပဲဖြစ်ဖြစ်သူတို့ဟိုဟိုဟိုအများပြည်သူကဆောင်မှုဆိုင်ရာမီဒီယာအသွင်ပြောင်းနေတာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီမီဒီယာသတင်းမီဒီယာအလုံးနဲ့ဆက်မွေးတဲ့သူတွေအားလုံးတွေရည်ရွယ်ပြီးဖွင့်နေဆိုရင်အားလုံးရဲ့ cooperation ပေါ့အဲ့ဒါတော့ဆိုရအောင်တော့လုပ်ထားတယ်ဆိုဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့လည်းသူတို့ဒိုနာအဖွဲ့အစည်းတွေကဆိုတာဆွေးနွေးညှိနှိုင်းတာရှိတယ်ပြီးတော့ဟိုခွင့်ပြုချက်ဆိုတာမျိုးဆက်စားလို့ရှိရင်သူတို့ရဲ့ cooperation ပေါ့အဲ့ဒါတော့ယူရလိမ့်မယ်
အခုလက်ရှိမြန်မာနိုင်ငံအတွင်းရန်ကုန်မန္တလေးနေပြည်တော်အပအဝင်နိုင်ငံနဲ့တကွက်မှာသတင်းတောက်အဖြစ်လုတ်ကန်နေသူတွေရဲ့အရေးအတွက်ဟာ4000ကျော် 5000 နီးပါးရှိတယ်လို့သိရပါတယ်။သတင်းကိုအဓိကထားပြီးတော့ထုတ်ဝေတဲ့ဂျာနယ်သတင်းစာစုစုပေါင်း145000ခွင့်ပြုထားပြီးတော့လက်တလောကာလမှာ120000ထုတ်ဝေနေတယ်လို့မြန်မာသတင်းသမားများကွန်ရက်အဖွဲ့ကဥမြင့်ကျော်ကပြောပါတယ်။နေ့စဉ်ထုတ်သတင်းစာ19000ထုတ်ဝေခွင့်ပြုထားပြီးတော့လက်ရှိမှာတော့73000ထုတ်ဝေနေတာကိုတွေ့ရှိရကြောင်းလည်းသိရပါတယ်။မြန်မာသတင်းစာနယ်ဇင်းသမားတွေရဲ့အည်သွေးပုံမူပြေဝလာစီတင်နန်းတွေပို့ချပေးဖို့နဲ့အခြေခံစီးမင်းတွေရေးဆွဲဖို့ကြီးကြပ်ကိုယ်ကျေးဘုတ်ဖွဲ့ဖွဲ့စည်းဖို့စတာတွေကိုဆွေးနွေးညှိနှိုင်းမှုအတွေ့မတ်လ23ရက်တနင်္ဂနွေနေ့ရန်ကုန်မြို့မှာအစည်းအဝေးတစ်ရပ်ကျင်းပဖို့စီစဉ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ